အစ္စရေးအနေနဲ့ဟာမက်စ်စစ်တေးကြတွေကိုတိုက်ခိုက်ဖို့အရေးပေါ်စစ်ကာလညှင်းညွတ်တဲ့အစိုးရအသည့်ဖွဲ့စည်းမယ်လို့အစ္စရေးကပြောလိုက်ပါတယ်။တချိန်တည်းမှာတော့ပါလက်စတိုင်းအသွင်ပိုင်းနဲ့မြေပြင်ထိုးစစ်ဆင်နိုင်မှုစစ်တီအင်အား3000ကိုကာဇာအနီးချထားပါတယ်။ဟာမက်စ်အဖွဲ့ကိုစစ်ဆင်နိုင်ရေးအတွက်လက်ရှိကာကွယ်ရေးဝန်ကြီးယော့ဖ်ဂယ်လန်နဲ့အတူအသိုက်အခံမျိုးသားညှင်းညွတ်ရေးပါတီခေါင်းဆောင်ကာကွယ်ရေးဝန်ကြီးဟောင်းဘန်နီဂန်ဆိုနဲ့စစ်ကာလအစိုးရအသည့်ကိုဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကဖွဲ့စည်းခဲ့ပါတယ်။စစ်တေးကြရအနေနဲ့အစ္စရေးကိုမချင်းချောင်းနိုင်အောင်ဂါဇာမှာဟာမက်စ်အုပ်ချုပ်မှုကိုဖျက်သိမ်းပစ်မယ်လို့အစ္စရေးဝန်ကြီးချုပ်ကကြုံးဝါပါတယ်။အခု9ရက်ကြာတိုက်ပွဲတွေအတွင်းမှာတော့အမေရိကန်လူမျိုး22ဦးအပါအဝင်နိုင်ငံခြားသားတွေနဲ့အစ္စရေးပြည်သူ1200အစ္စရေးနိုင်ငံအတွင်းမှာတိုက်ဆုံခဲ့ပြီးနောက်ထပ် 2800 လောက်ဒဏ်ရာရရတယ်လို့အစ္စရေးကပြောပါတယ်။ပါလက်စတိုင်းအာဏာပိုင်ဘက်ကထုတ်ပြန်ချက်မှာတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းပြည်သူ1055ဦးတိုက်ဆုံပြီး9000ကျော်ထိခိုက်ဒဏ်ရာရထားတယ်လို့ဆိုပါတယ်။အစ္စရေးဘက်ကဂါဇာကိုမြေပြင်ထိုးစစ်ဝင်လာရင်တော့ထိခိုက်တိုက်ဆုံမှုတွေဒီထက်ပိုများလာနိုင်ပါတယ်။